တရုတ်သမ္မတရှီကျင်းပင်အမေရိကန်နိုင်ငံကိုရှေ့လအတွင်းလာရောက်ဖို့အတွက်နှစ်နိုင်ငံကြားကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတဲ့အချိန်မှာပဲလွန်ခဲ့တဲ့နှစ်အတွင်းဖြစ်ပေါ်ခဲ့တဲ့မတူညီမှုတွေကိုပုံမှန်လင်းလင်းဆွေးနွေးပြခဲ့တယ်လို့အမေရိကန်အမျိုးသားလူညုံရေးအကြံပေးကပြောပါတယ်။အမျိုးသားလူညုံရေးအကြံပေးဆူဇန်ရိုက်စ်ဟာတရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိနေတာဖြစ်ပြီးသမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံရေးဝန်ကြီးရန်ကြီးချီအပါအဝင်တခြားတရုတ်အရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံကြားတည်ရှိနေတဲ့ကွဲပြားခြားနားမှုတွေကိုထိရောက်စွာဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုနှစ်ဖက်စလုံးကအတိမပြုလက်ခံကြောင်းဆူဇန်ရိုက်စ်ကပြောပါတယ်။သမ္မတဘရက်အိုဘားမားနဲ့စက်တင်ဘာလတွင်တွေ့ဆုံပြီးဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်လိုကြောင်းသမ္မတရှီကျင်းပင်ကပြောပါတယ်။သမ္မတရှီကျင်းပင်ဟာသမ္မတအိုဘားမားနဲ့ဝါရှင်တန်ဒီစီမြို့မှာတွေ့ဆုံပြီးနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလည်းမိန့်ခွန်းပြောကြားဖို့ရှိပါတယ်။နိုင်ငံကြားပုံမှုအကျိုးဖြစ်ထွန်းတဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့အမေရိကန်နဲ့တရုတ်အရာရှိတွေအာရုံစိုက်လှုပ်ဆောင်နေကြတာလို့လည်းအမေရိကန်သမ္မတအိမ်ပြူတော်ကပြောပါတယ်။